Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2022ခုနှစ်မေလ18ရက်ပုဒ်ပူညပိုင်းဖြိုးရီမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32နဲ့52တို့ပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မျိုးဖြစ်ကျမအလေးမာကတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့ညနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အထက်လွတ်တော် Republican အမတ်ခေါင်းဆောင် Mitch McConnell NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်နဲ့မနေ့ကလွှတ်တော်မှာတွေ့ဆုံတာ Gwang Ju လူအခွင့်ရေးဆုဒေါက်တာ Cynthia မောင်လက်ခံရယူတာ Mario Po မြို့ဟာ Russia လက်ထက်လုံးဝကျလူနီနီရှိနေတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မြောက်ရီမြို့တောင်ပိုင်းမှာစစ်ကောင်စီတပ်ဆွဲထားတဲ့စကံကို KNU ပူပေါင်းတပ်တွေတင်းယူလိုက်တာနဲ့ပတ်သက်ပြီ
းအားလုံးပေါင်းပြီးတော့တိုက်နေတာလွန်ခဲ့တဲ့တနားရီကျော်လောက်ကစကံကိုတင်းပြီးတော့ထိခိုက်ကြဆုံးမှုကရန်သူဘက်ကရန်9ယောက်ကြဆုံးပြီးတော့တနက်တလဲရထားတယ်ကျွန်တော်ဘက်က1ယောက်ကြဆုံးပဲ
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကောင်းဆောင်တို့ပြောသွားတာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်ဖေကုံးရှေ့ချမ်းတိုက်ပွဲပြင်းထန်နေတာ Chevron Share ရေးစစ်တပ်ကိုမယောင်းဖို့ပြည်တွင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုတဲ့သတင်းအပါအဝင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစရဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်တဲ့နဲ့ဦးမင်းတို့ကပြောပြပေးပါရှင
် Republican အထက်လွှတ်တော်အမတ်များရဲ့ခေါင်းဆောင် Mitch McConnell ကအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုမနေ့ကသူ့ရဲ့ရုံးကမှာတွေ့ဆုံပါတယ်အခုလိုလက်ခံတွေ့ဆုံရတဲ့အတွက် Mr. Mitch McConnell ကဝန်သားပါကြောင်း Twitter မှာပြောပါတယ်အဒီလိုတွေ့ဆုံရမှာစစ်ကောင်စီကိုစန့်ကျင်နေကြတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့မစ်မက်ကော်နယ်ကသူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်အမေရိကန်နဲ့ကမ္ဘာတဝန်းကလွတ်လပ်ခွင့်မိတ်ဆွေများရဲ့စင်စက်မပြတ်ထောက်ခံမှုရဲ့အရေးပါပုံကိုလည်းဆွေးနွေးခဲ့ကြတယ်လို့မစ်မက်ကော်နယ်ကပြောထားပါတယ်စစ်ကောင်စီကဆက်လက်လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်စင်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကလည်းသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာကိုတွေ့ရပါတယ်မစ္စတာမစ်မက်ကော်နယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုစက်တိုက်ထောက်ခံလာခဲ့ပြီး Republican Party အတွင်းမှာဩဇာကြီးမားသလိုအထက်လွှတ်တော်အမတ်များရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့အာနာရှင်စန့်ကျင်မေ18အောက်မေပွဲနေ့မှာဂွန်ဂျူးလူခွန်ယေစုကိုဒေါက်တာစင်ဒီယာမောင်ကိုဂွန်ဂျူးပြည်သူယင်ပြပါဒီကနေ့ချီးမြှင့်လိုက်ပါတယ်စုလက်ခံမိန့်ခွန်းမှာဒေါက်တာစင်ဒီယာမောင်ကအခုလိုညှိကုံးချုပ်ပြောခဲ့ပါတယ
်We must continue to fight for freedom, democracy, and human rights for all. Thank you.
လူခွေယေစုအတွက်ကျေးဇူးစကားထပ်မံဆိုပြစေ။လူသားအလုံးအတွက်လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ကျမတို့ဆက်လက်တိုက်ကြပါမယ်။ကျေးဇူးတင်ပါတယ်လို့ပြောသွားခဲ့တာပါ။ဒေါက်တာစင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီရဲ့လူခွေယေနဲ့ငြိမ်းချမ်းရေးတန်ဖိုးများပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကသတင်းထုတ်ပြန်ရမှာပြောခဲ့ပါတယ်ဒီပွဲမှာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုတပ်ပုံတွေကိုလည်းပြတ်တာထားပါတယ်အကြမ်းဖက်ချင်းရဲ့ပြပုံမှာနေနေရတဲ့မြန်မာနိုင်ငံသားတွေကိုဂွန်ဂျူးကအမတ်တရရှိပြီးအတူတကွရှိနေပါပါဆိုတဲ့စာတမ်းရေးထိုးထားတယ်လို့ကိုရီးယားနိုင်ငံရောက်ကိုရန်နိုင်ထွန်းကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်ဒီပွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ခါတော်တချို့ ABSDF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ကြတယ်လို့သိရှိရပါတယ်။အတူအဖြစ် 918 လို့လည်းသိကြတယ်1989နှစ်မေလ17ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမ့်မှတ်ပြုသောအဖြစ်အောက်မေ့ပွဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2009နှစ်ကစပြီးချီးမြှင့်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဂျန်စီလို့သူတို့ကိုသူတို့ခေါ်ကြတဲ့မြန်မာလူငယ်တို့ကကြောရိုးဖြစ်ပြီးအရှိတောင်အာရှဂျန်စီတွေရဲ့ PR ကမြမအကြက်တဲ့အဖြစ်တစ်ခုရဖို့ အထောက်ကူပြုနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောလိုက်ပါတယ
် And they really as I said are the backbone of this movement to return this country to democracy
တခြားရှေ့တောင်အာရှနိုင်ငံတွေကသူတို့နဲ့သက်တူရွယ်တူမျိုးဆက်တွေဟာပုံပြီးကြဲကြဲပြတ်ပြတ်နဲ့မြန်မာပြည်သူတွေအထူးသဖြင့်တော့သက်တူရွယ်တူအချင်းချင်းတွေအတွက်အားပေးထောက်ခံတာတွေနဲ့ဆရာနာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုပြက်ပြက်သားသားတောင်းဆိုတာတွေဆက်လုပ်သွားနိုင်ပါတယ်ဒါဟာလက်ရှိအခြေအနေကနေမြန်မြန်ဆန်းဆန်းအဖြေတစ်ခုထွက်လာဖို့အထောက်အကူပြုနိုင်တယ်လို့သူထင်တဲ့အကြောင်းသံမကြီးတောမတ်ဘတ်စတာကပြောသွားတာပါအမေရိကန်အာဆီယံပြောရေးဆိုခွင့်ရှိသူဂျေးဆန်ဆေမော့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးနဲ့တွေ့ဆုံမေးမြန်းရမှာမစ္စတာတောမတ်ဘတ်စတာကအခုလိုပြောခဲ့တာဖြစ်ပါတယ်ရွှေနေကမှာတမကြီးကစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုဝေဖန်ပြောဆိုသွားပြီးမြမဒီမိုကရေစီရေးလှုပ်ရှားမှုကိုအမေရိကန်ကထောက်ခံကြောင်းပြည်သူလူထုကိုမထိခိုက်စေဘဲစစ်ကောင်စီကိုပြစ်မှတ်ထားအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောသွားပါတယ်။အင်္ဂါနေ့မှာမာရီယူပေါမျိုးဟာရုရှားလက်ထက်ကိုလုံးဝကြားလူနီးနီးရှိနေပြီးနောက်ဆုံးခုကနေတဲ့တမလီဆက်ယုံကနေယူကရိန်းတပ်သားတွေရာချီစွတ်ခွာခဲ့ကြပြီဖြစ်ပါတယ်။ရုရှားကလက်နက်ချတာလို့ပြောပြီးယူကရိန်းကတော့သူတို့ရဲ့အထူးတာဝန်ပြီးဆုံးသွားပြီလို့ပြောပါတယ်။ယူကရိန်းတပ်သားတွေရဲ့ကာချမာကိုတော့မသိရသေးပါဘူး။အပြင်းထန်တရားရနေတဲ့ယူကရိန်းတပ်သား53ယောက်ကိုတော့မာရီယူပေါမြို့အရှေ့ပိုင်းနိုဗိုအဇော့ဖ်ကစေယုံကိုခေါ်သွားတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးအန်နာမေလာကပြောပါတယ်။နိုဗိုအဇော့ဖ်ကရုရှားတပ်တွေနဲ့ရုရှားကြောတောက်လောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေရဲ့လက်အောက်မှာရှောက်နေပါတယ်။နောက်ထပ်တပ်သား211ယောက်ကိုတော့ရုရှားလက်အောက်ရောက်နေတဲ့ Olive Car ကိုခေါ်သွားတယ်လို့သိရပါတယ်။သဘောတူညီချက်အရယူကရိန်းတိုက်ခိုက်သူတွေကိုရုရှားကထိမ့်သိမ်းလိုက်ပါတယ်။မာရီယူပေါမျိုးဟာရုရှားရဲ့အကြီးမားဆုံးအောင်ပွဲလည်းဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းရှေ့ပိုင်းကိုသိမ်းပိုက်နိုင်ဖို့တော့ရုရှားကရုန်းကန်နေရသေးပါ။ယူကရိန်းတနိုင်ငံလုံးကိုသိမ်းပိုက်ရေးစစ်ပွဲကတော့မအောင်မြင်ဘူးလို့သုံးသပ်ကြပါတယ်။မာရီယူပေါမျိုးထိုးစစ်ပြီးဆုံးသွားတာရဲ့အဓိပ္ပာယ်ကဘာလဲဆိုတာကတော့တိဘုတ်ခက်လာပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ
်ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းဒိုမီတာ32kilohertz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kilohertz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ဗိုလ်ဒူးညထိတဲ့ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ရုရှားကျူးကျော်စစ်အရှိန်ကြောင့်အိန္ဒိချင်းဖင်လန်နဲ့နောက်ဆွေဒင်တို့ NATO စစ်မဟာမိတ်အဖွဲ့ဝင်ဖို့တရားဝင်လျှောက်ထားလိုက်ပါပြီအခုလိုလျှောက်လွှာတွေကိုNATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အကြီးအကဲ Jens Stoltenberg အနေနဲ့လက်ခံပြီးဖင်လန်နဲ့ဆွေဒင်သံမကြီးနှစ်ဦးနဲ့တွဲက NATO ဌာနချုပ်ကနေဒီနေ့ကြေညာလိုက်တာပါဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့မြတ်ဖြစ်ပြီး NATO ချက်ထွေမှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့ NATO အဖွဲ့အထွေထွေတွင်မှု Stoltenberg ကဆိုပါတယ်ဒါအပြင်အားလုံးတညီတညွတ်ထဲဝိုင်းရက်တီမှရတော်မယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလမ်းမလွတ်တမ်းအမိရဆုတ်ကင်သွားမှဖြစ်မယ်လို့ပါစတိုတန်ဘက်ကဆက်ပြောပါတယ်ဖင်လန်လွှတ်တော်အနေနဲ့အခုလိုနေတူအဖွဲ့ဝင်ဖို့ဒီနေ့မနက်မှာပဲထောက်ခံမဲ188မဲကန့်ကွက်မဲ10မဲနဲ့တခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပြီးအခုလိုနေတူကြီးညာချက်ချက်ချင်းထွက်လာတာပါခင်ဗျအခုလိုဖင်လန်နဲ့ဆွေဒင်တို့နေတူဝင်ဖို့ကြိုးပမ်းလာတာကိုတူရကီဘက်ကကန့်ကွက်နေတဲ့အပေါ်အမေရိကန်ဘက်ကအဖြေရှာနေပါတယ်တူရကီသမ္မတရီဆက်တေရစ်အာဒိုဝန်အနေနဲ့အခုလိုနေတိုးချက်ထွင်ဖို့ကိုပြင်းပြင်းထန်ထန်ဆက်ကန့်ကွက်နေချိန်မှာတခြားတူရကီအရာရှိတွေကတော့သိပ်မပြင်းထန်လာမှုဘလောက်လေးနေတာနဲ့ညှိယူလို့ရနိုင်တာကိုအမေရိကန်ကလေ့လာနေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လည်းတူရကီနိုင်ငံခြားရေးဝန်ကြီးနဲ့ဒီနေ့နယူးယောက်မှာတွေ့ပြီးဒီအခြေအနေကိုအသေးစိတ်ပိုသိနိုင်ဖို့ထပ်ဆွေးနွေးကြဖို့ရှိနေကြောင်းအမေရိကန်အရာရှိတွေကဆိုပါတယ်ရုရှားနဲ့လည်းနီးစပ်တဲ့တူရကီသမ္မတအာဒိုဝန်ကတော့ဖင်လန်နဲ့ဆွေဒင်နိုင်ငံတို့ဟာတူရကီနိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးနေတယ်ဆိုပြီးကတ်လူမျိုးစုအဖွဲ့တွေကိုရည်ညွှန်းကချင်းချောက်မှုအဖြစ်တနင်္လာနေ့ကပဲဆက်ဆွဲပြီးအခုလိုကန့်ကွက်ထားတာပါတူရကီနဲ့ဆွေနေအဖြစ်ရှာနိုင်ဖို့အချိန်လေးပေါ်အ သတင်းထုတ်တွေကမေးရမှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနက်ပရက်စ်ကတူရကီဆိုရအခြေအနေကိုအမေရိကန်ဘက်ကပြောလို့မရနိုင်ပါဘူးလို့မနေ့ကပြန်ဖြေခဲ့ပါတယ်ခင်ဗျာဥဒုရာသီပြောင်းလဲမှုမြန်မာလာတာကိုစိုးရင်ကြီးလာတာကြောင့်ပြန်ဖြေမြဲစွန့်ရင်မြင့်တင်ရေးကုလသမဂ္ဂဂျိုပန်းပြင်ဆင်နေပါတယ်ကုလတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ကရုပ်ကျွင်းလောင်စာကြောင့်လေတုညဉ့်ညမ်းလာတာကိုအဆုံးသတ်မှတ်ရမယ်ကျွန်တော်တို့ကဘာကြီးမပြတ်စည်းခင်ပြန်ဖြေမြဲစွန့်ရင်မြင့်တင်စားထိုးဖို့ငါးချက်ပါစီမံကိန်းလုပ်ရတော့မယ်လို့ဒီနေ့ပြောလိုက်တာပါကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာအေဂျင်စီကဖန်လွန်ဤဒဏ်ငွေစုပုံလာမှုအကြောင်းအစီရင်ခံစာထုတ်ပြန်ပွဲမှာတဘာဝဘေးဒဏ်တွေဆက်ဖြစ်လာနိုင်တာကိုမိမောင်းထုတ်ပြတဲ့အနေနဲ့အတွင်းမှုချုပ်ဂူထရက်စ်ကအချိန်မကြံတော့ပါဘူးလို့သတိပေးလိုက်ပါတယ်ကုလရဲ့ကမ္ဘာမိုးလေဝသအဖွဲ့ကြီး WMO နှစ်ဆင်ထုတ်ပြန်ကြရပြီးခဲ့တဲ့နှစ်ထဲသမုဒ္ဒရာအပူချိန်ပင်လယ်ရေပြင်တွေမြင့်တက်လာခဲ့ပြီးသမုဒ္ဒရာထဲအက်ဆစ်ပမာဏပါစံချိန်တင်မြင့်တက်လာတယ်လို့ဆိုကာဘက်ထရီပါဝင်ပြန်ဖြည့်မဲစွန့်ရင်ဤပညာနှစ်တင်မှုအစီအစဉ်ကိုချပြခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ခုနှစ်နှစ်ဟာကမ္ဘာသမိုင်းမှာအပူဆုံးနှစ်တွေဖြစ်ခဲ့ပြီးအကျိုးဆက်အဖြစ်ယောဂါတွေသေဆုံးမှုတွေရှေ့ပြောင်းနေထိုင်ရမှုတွေနဲ့စီးပွားရေးဘီလီယံတွေနဲ့ချီဆုံးရှုံးရမှုတွေကြုံခဲ့ကအခုလည်းဆက်ဖြစ်နေတော့ပဲလို့အစီရင်ခံစာမှာထောက်ပြထားပါတယ်။အခုလိုပြန်ဖြည့်မဲစွန့်ရင်ဤပညာနှစ်တင်မှုအတွက်ချမ်းသာတဲ့နိုင်ငံတွေမှာပဲရှိနေတဲ့ညာနာမူပိုင်권တွေဆိုင်ရာ short poll ရင်းနဲ့ကုန်ကျန်းပစ္စည်းဒလန်မီဆိုင်ရာချက်ထွင်ပေးရေးတွေကိုလည်းထည့်သွင်းထားပါတယ်ခင်ဗျ။မြောက်ကိုရီးယားမှာတော့ကိုဗစ်ကူးစက်မှုပေါက်ကွဲထွက်လာတာကိုကိုနီကိုဝမ်နဲ့ထိန်ချုပ်ဖို့ကြိုးပမ်းနေပါတယ်။အရင်ကိုဗစ် -19 ဖြစ်ခဲ့တာမတွေ့ခဲ့တဲ့မြောက်ကိုရီးယားမှာပြီးခဲ့တဲ့လ April လကုန်ပိုင်းကကိုဗစ်မျိုးကွဲသစ် Omicron စပြန်တာတွေ့ခဲ့ပြီးအခုတော့အနည်းဆုံးလူပေါင်း 1.8 သန်းကျော်အထိကိုဖျားနာနေချိန်မှာစစ်တပ်ကအရေးပေါ်ဆေးဖြန့်ဖြူးပေးနေပါတယ်။ဒါပေမဲ့ကိုဗစ်ဆေးဆစ်မှုကြဲကြဲပြန့်ပြန့်မလုံနိုင်သေးတဲ့မြောက်ကိုရီးယားမှာလက်ရှိအဖျားရှိသူတွေကိုကိုဗစ်သံသယရှိသူဖြစ်သတ်မှတ်ထားရပါတယ်။နိုင်ငံလူရေ26သန်းဝန်းကျင်ကိုလည်းအခုထိကိုဗစ်ကာကွယ်ဆေးမထိုးရသေးပါဘူး။ဒီနေ့မှလည်းနောက်ထပ်ဖျားနာသူပေါင်း 2,300 ကျော်ရှိခဲ့တယ်လို့နိုင်ငံပိုင် KCN နဲ့သတင်းဌာနကနိုင်ငံအရေးပေါ်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကိုကူကာထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားမှာOmicron မျိုးကွဲစစ်ဖြင့် BA.2 ကြောင့်ပထမဆုံးသေဆုံးခဲ့တဲ့သူရှိခဲ့တာကိုပြီးခဲ့တဲ့ဘက်တောက်ကြမေး23ရက်နေ့ကစတင်ပြုခဲ့ပါတယ်။ဒီနေ့မှလည်းနောက်ထပ်သေဆုံးသူ6ဦးရှိကြောင်းကြေညာခဲ့တာမို့သေဆုံးသူပေါင်း62ဦးရှိလာနေပါတယ်ခင်ဗျာ
။ဒီကနေ့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့စစ်ကောင်စီတေပေါ်ဘိုးဇကန်ကို KNU ပူးရက်တပ်တွေတင်းယူတဲ့သတင်းကိုစပြောပြပေးပါမယ်။ပြည်ရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကစစ်ကောင်စီတပ်ဆွဲထားတဲ့တေပေါ်ဘိုးဇကန်ကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကအခုမေလ18ရက်နေ့မှာတင်းယူခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်နေပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင
်။ပြည်ရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကတည်းကတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။နှစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။ဒီဘောဘိုးတန်းဆိုတာဟိုကျွန်တော် GGB စခန်းနဲ့တိုက်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာအရင်ကဟိုစကားစစခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။ညကလေးက KNU, KNLA, KNLA, KNDO, ADA, PDF တွေနဲ့အားလုံးပေါင်းပြီးတော့တိုက်နေတာဟုတ်ကဲ့တညာလုံးတိုက်တော့ဒီနက်ကလေရင်နဲ့နက်ကလေရင်နဲ့၄ချိန်လာကျွေးသွားတယ်ဘုံကျဲ
ကရှိတ
ိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တစ်ခါပြည့်ရင်အဲနေဆုံးဘုံကြီး၄လုံးတော့ပြစ်ချတာပေါ့နော်အဲသူတို့က၄ကောက်လာသွားတယ်အခုမိုးရွာကလေရင်ပြန်လှည့်သွားတယ်ခုနကသူတို့လွန်ခဲ့တဲ့တနအီကျော်လောက်ကစကောင်းကိုတင်ပြီးသွားပြီစကောင်းကိုတင်ပြီးသွားရင်ဒီနယ်ကထိခိုက်ကြဆုံးမှုကရန်သူဘက်ကရန်၅ယောက်ကြဆုံးမှုတော့တနက်တလေရထားတယ်တက်တော်အခြေအနေပေါ့နော်ကျွန်တော်ကတယောက်ကြဆုံးပဲ
တိဘောဘိုးစကန်တိတ်တက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူးဒါအပြင်မြောက်ရီမြို့တောင်ဘက်တိဘောဘိုးဗလဲတို့ကျေးရွာနီးကို စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အနီးနားကဈေးဘာတွေကဒေသခံရွာသားတွေဟာတောင်ရင်မြစ်နယ်ဘေးကိုတိမ်းရှောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ
်ဘယ်လိုလဲရွာလေးကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာလေးကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကမ်းပင်းနားကိုဆွေးကြတယ
်ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြာရင်စိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ယာဉ်တွေကင်းထောက်ပြန့်တမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။မြဝတီ၄ကေကောဝလီဥကလိထသေဘောဘိုးဘလဲတို့စတဲ့ကြေးရွာတွေအနီးမှာတော့နေ့စဉ်နီးပါးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ၅လကျော်ကြာပြီဖြစ်ပါတယ်ရှင်။
မအေးမှာပြောပြပေးခဲ့တဲ့ညရီမျိုးတောင်ပိုင်းကစခန်းကို KNU ပူးပေါင်းတပ်တွေသိမ်းယူခဲ့တဲ့သတင်းပါရှင်။တစ်ဆက်တည်းပါပဲတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုလည်းကြည့်ကြအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိချမ်းစောင်းနန်းခဲကျေးရွာတဝိုက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမေလ12ရက်နေ့နောက်ပိုင်းကနေဒီနေ့18ရက်နေ့အထိရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အုံပြုပစ်ခတ်နေပြီးအရက်သားသေဆုံးမှုတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းချမ်းပြပြပေးပါရှင်
။ဟေကုံမြို့နယ်အရှိချမ်းစောင်းနန်းခန်းကျေးရွာလွယ်ပေါ်ကျေးရွာတဝိုက်မှာမေလ12ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးအခုမေလ18ရက်မနက်ပိုင်းမှာတော့စောင်းနန်းခန်းကျေးရွာနဲ့9မိုင်လောက်ဝေးတဲ့စီမီလော့ကျေးရွာနားမှာတိုက်ပွဲဖြစ်နေတယ်လို့စီမီလော့ကျေးရွာကန်တူဦးက VOA ကိုပြောပါတယ
်ဒီကဲဥစ္စာနဲ့မေလ7ရက်နေ့စပါတော့ဒီဆောင်းတန်းခဲဆိုတဲ့ကျွာနယ်ကစပ်လို့စပ်တဲ့ပွဲဖြစ်တာနောက်7ရက်နေ့ဒီရက်ဖြစ်ပဲပေါ့နော်ဒီဆောင်းတန်းခဲဒီမှာဖြစ်စားတဲ့ဒီမှာ7ရက်နေ့ကဒီကနေ့ဖြစ်ပေါ့မစီမီလော့ရောမှာလည်းစပ်ပွဲဖြစ်တော့ပဲအခုလည်းဖြစ်တော့ပဲပေါ့နော်လက်နဲ့ဒီရောလက်နဲ့ငယ်ရောတန်ကြမ်းနေရတော့ကောနီယံစီဒီချောင်းနီယံဒီရက်ခါနဲ့မိုင်နောက်ပဲကွာပေါ့နော်ဒီနေ့ခုနကရက်စားဖြစ်တာဒီနေ့အခုဖြစ်ပဲ
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအလွန်ကျုံအသုံးပြုပြီးဥတီယာမရှိပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဖဲခုံညောင်ရွှေနယ်ဆက်ညောင်ရွှေမြို့နယ်တောင်ပူကွဲကျေးရွာမှာမနေ့ညကလက်နက်ကြီးကြားရောက်လို့အရဲသားပြည်သူ၃ဦးသေဆုံးပြီး၂ဦးဒဏ်ရာရသွားပါတယ်။ဖဲခုံမြို့နယ်အရှိချမ်းလွယ်ပန်းစုံကျေးရွာဘက်ကဖုန်ကြီးကျောင်းမှာလည်းမနေ့ညကလက်နက်ကြီးကြားလို့အရဲသားပြည်သူ၂ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖဲခုံမြို့နယ်စီမီလော့ကျေးရွာမှာဒီကနေ့တိုက်ပွဲအတွင်းမှာလဲစားနေရိတ်ခါပြန်လာယူတဲ့စစ်ပေးဆောင်ပြည်သူတို့လက်နက်ကြီးကြီးထိမှန်ပြီးထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ
်။ဒီကဲမနေ့ညကတောင်ပုတ်ကွဲမှာဒီလက်နက်ကြီးကျပြီးတော့ဒီလူ၄ယောက်၃ယောက်ပြီးပြီးတော့၃ယောက်ဒဏ်ရာရတယ်။နောက်ဒီကနေ့ကျတော့စီမီလော့တိုက်ပွဲမှာပြည်သူတယောက်ထိခိုက်ဒဏ်ရာရတယ်လက်နက်ကြီးကျဆောင်နဲ့ထိသွားတာရိတ်ခါပြန်ယူနေနဲ့ထိသွားတာ
ကျေးရွာတွေထဲလက်နက်ကြီးကြလို့နေအိမ်ပျက်စီးမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မေလ16ရက်နေ့ကစစ်ကောင်စီတပ်တွေဟာအင်ဂျင်40လောက်ရှိတဲ့စောင်းနှန်းခန်းကျေးရွာကိုမီးရှို့သွားတယ်လို့ဒေသခံနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းမေလ18ရက်နေ့ထုတ်မြမအလင်းသတင်းစာမှာတော့စောင်းနှန်းခန်းကျေးရွာကို PDF တွေကဝင်ပြီးမီးရှို့တယ်လို့စစ်ကောင်စီဘက်ကတံပြန်ဆွဆွဲထားပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO အဖွဲ့တို့တပ်ဆွဲနေရာယူထားတဲ့ရောင်ရွှေမြို့နယ်ထီရီကျေးရွာထီရီဂိတ်စခန်းကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာလက်နက်ခဲယမ်းတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေဟာဖဲခုံမြို့နယ်ဘက်ကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာပြီးနယ်မြေရှင်းလင်းရေးလုပ်တာကြောင့်ပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့ဒီကနေ့အထိနေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဖေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ
်။နေတိုင်းဖြစ်နေတယ်ကြဒီဒီကခံနေတဲ့ဒီဘက်မှာမရှိတော့ဘူးရှောင်ပြေးကုန်ရတယ်။16ရက်နေ့ကတော့ဒီစောင်းနှန်းခဲရွာကိုစစ်တပ်ကဝင်ပြီးတော့သူတို့ရွာအကုန်လုံးပြီးရှုသွားတယ်ကြ။မင်းများက18ရက်နေ့ည17နာရီလောက်ရှိတဲ့အချိန်ကျတော့အင်းလေကရွာပန်းဆောင်ရွာကိုသူကလက်နက်ကြီးနဲ့ထိုးလိုက်တာလက်နက်ကြီးလေးလုံးကျပြီးတော့အဲ့ဒီဘုံကြီးကျောင်းစာပြေကျောင်းထဲမှာကျတယ်ကျတော့အဲ့ဒီဘုံကြီးကျောင်းမှာနေနေတဲ့ရွာသားတွေတော့တန်ရရတော့တယ်ကြ
။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်ကြားမှာပုန်းခိုနေရပြီးတော့ကျန်းမာရေးပြဿနာ စားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့စေရှောင်းတူကခုလိုပြောပါတယ
်ကိုစီဒီဖြိုင်နိုင်တဲ့ကဲပြင်းကြတယ်နောက်ဆိုင်နေရလဲတောင်းရလဲရတယ်ကကမ္လရခတော့အဲ့ဒါတော့အနည်းငယ်ပြောနေရပါတယ
်ဖေခုံမျိုးနဲ့အရှိချမ်းမှာယာယီစစ်ပေးရှောင်းစခန်း9ခုရှိနေပြီးစစ်ပေးဒုက္ခတွေတထောင်ကျော်ခိုးလုံနေပါတယ်အရင်တုန်းကလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေဖြစ်တယ်လို့အခုလက်တလောဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းအိုးအိမ်ပြစ်ပြေးလာရသူတွေရှိပါတယ်ခင်ဗျာ
ကိုငင်းညာပြောပြပေးခဲ့တဲ့ရှမ်းပြည်ဖေကုံရှေးချမ်းကတိုက်ပွဲအခြေအနေကိုနားဆင်ခဲ့ရတာပါ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေည10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့သခိုင်းတိုင်းကနေမြို့နယ်ကကျေးရွာတရှို့မီးရှို့ဖျက်ဆီးခံရတဲ့သတင်းကိုပြောပြပေးကြပါတယ်သခိုင်းတိုင်းကနေမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေလုပ်နေရမှာနေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘုံမြို့နယ်ကကျေးရွာတွေမှာဆိုရင်လည်းယာနဲ့ချီတဲ့နေအိမ်တွေမီးရှို့ခံရပြီးပစ်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်သေးဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းကဏီနယ်မှာစစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမေလ15ရက်နေ့ကနေပြီးတော့မေလ17ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။မေ19ရက်နေ့မေ18ရက်ဗုဒ္ဓဟူးနေ့တွေမှာနေမင်းရှင်းလင်းရေးလှုပ်လာတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးတပ်ကနေပြီးတော့မိုင်းဆွဲတိုက်ခိုက်တာတွေလုပ်တယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတဲ့ဆိုရဲစစ်ကောင်စီတပ်ဟာမေလ18ရက်နေ့မနက်ပိုင်းမှာတော့ကရင်နယ်ထဲမှာရှိတဲ့ကျေးရွာ600ကိုမီးရှို့ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ဒီလိုကျေးရွာကိုမီးရှို့ရပေါ့။သူအချိန်နာလို့ဒီလိုမျိုးရာကိုမီးရှို့ပြီးတော့ထွက်မှလည်းကျွန်တော်တို့တိုင်ပိုင်းနေထောင်လာရတာကိုမီးရောကြတော့ဝါချောင်းလေးရွာကိုမီးရှို့ရယ်။အဲ့နဲ့ခုက6မကြီးရော3မမီးရှို့နေပြီဟော။ကဏီရဲ့နောက်ဘက်ကစင်နန်းရယ်၊တရက်တော်ရယ်၊နောက်ပြီးကြတော့ကင်းတော်ရင်အဲ့3ကောင်မီးရှို့နေပြီ။ကဏီနယ်ထဲမှာခုလောစိန်ကရွာ6ဝမီးရှို့ပါရယ်ဟော။ဒီစားငံကြီးကတော့အကုန်လုံးချောင်ပြီးနေရတယ်ဟော။
ကျေးရွာတွေမှာစစ်ကောင်စီတပ်တွေရှိနေစေဖြစ်တာမလို့အိမ်ပနဲ့အိမ်မီးလောင်ဆုံးရှုံးတယ်လဲဆိုတော့ကတော့တိကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။အခုမီးရှို့ခံရတဲ့ကျေးရွာတွေဟာချင်းတွင်းမြစ်အနီးမှာရှိတဲ့ကျေးရွာတွေဖြစ်ပါတယ်။စစ်ကောင်စီတပ်ဟာခန်းနီမျိုးကနေပြီးတော့ရိတ်ခါနဲ့ကြောက်စင်းတွေတည်လာတဲ့ဆက်လီတွေလုံခြုံရေးယူဖို့အတွက်အခုလိုနေမြေရှင်းလင်းရေးတွေလုပ်နေတာဆိုပြီးတော့ဒေသခံကာကွယ်အဖွဲ့တွေကယူဆပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးတော့လုံးဝမရှိသေးပါဘူး။ဒါကတော့ခန်းနီဘက်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်ထဲမှာဆိုရင်လေမီလာ9ရက်နေ့ကလေးကစစ်ကောင်စီတပ်တွေဟာရွှေဘုံမြို့နယ်ထဲကကလမကြီးရွာအုပ်စုတွေကကလမရွာလက်ကောက်ကျရွာဟင်းသာကြီးကျောင်းကုန်းနဲ့မကြီးသုံးမင်စတဲ့ရွာတွေကိုနေမြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တာကြောင့်အိမ်ကြီးပေါင်း400ကျော်လောက်မီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကလမကြီးရွာအုပ်စုကကြီးရွာတွေကိုမီလာ18ရက်နေ့မနေ့ကစစ်ကောင်စီတပ်တွေကထပ်ဝင်လာပြီးတော့မီးရှို့တာမလို့ရွာထဲမှာကြံနေသေးတဲ့နေအိမ်တချို့မီးလောင်ခဲ့တယ်လို့အသက်80အရွယ်အဖိုးတူလည်းဥကောင်းကိုတနက်ပစ်ခတ်ခံရလို့သိဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့
ဒီကတော့တကယ်ကြမ်းလို့လူက7လ ారి 18နှစ်လောက်မှာနေကပ်တန်မီးရှို့ရဲစပိန်နဲ့ရှိတဲ့ပစ္စည်းတွေလည်းရွာထဲကကားတွေနဲ့လာယူသွားလို့မလို့ဥကောင်းဆောင်တယောက်နဲ့ပေါ့ဥကောင်းဆောင်တယောက်နဲ့ဝင်လာအဲဘယ်တော့လောင်သွားတယ်ဆိုတော့ကလမာတွေက9အိမ်တည်းတောက်ကြရတဲ့ဟာတယ်လေဒီခလေးရှိနေတော့မှာပေါ့ဟိုဦးမြတ်ကဆိုတဲ့အသက်80ပတ်တာပိုလီတီအောင်လဲတနက်နေ့ပြတ်တသွားတယ်ခေါင်းကလေးမောင်ဒီလေးအချိန်နေရတော့အဲဦးလေးကိုယ်တိုင်ကဟိုကခုအိုက်ကပေါ့ခေါင်းကြီးကြောင့်လဲစေဘေးကြောင့်လဲပုံကူလေးတွေနေရတဲ့ပုံကူလေးကိုလွတ်ရလွတ်ကြောင်ခေါင်းနဲ့လောက်တော့ဖုန်းထုတ်ခေါ်လာခဲ့တာပဲ
ဖြစ်စင်နေပတ်သက်လို့ view ကတော့တီးကြအတိမပြုတ်နိုင်သေးပါဘူးစစ်ရှောင်းရွာသားတွေဟာရွာနီးနားဝင်းကျင်ကိုတော့မှကောင်းကောင်းမသွားရတဲ့အနေအထားမျိုးဖြစ်တယ်လို့ဒီဇာကန်တွေကပြောပါတယ်ရွာတွေကဖုန်ကြီးကျောင်းထဲမှာပုံခုကျင်းနေတဲ့ရွာသားတချို့လည်းစားတောက်ရေးအခက်အခဲရှိနေတယ်လို့လုံခြုံရေးအတွက်ပါစိုးရိမ်ရတာကြောင့်ဘီလူရကိုခေါ်ထုတ်ပေးနေရတယ်လို့ပြောပါတယ်။စကိုင်းတိုင်းဘက်ကအခုလိုချင်းနေတဲ့ပတ်သက်လို့ဒီ PDF ဒေသခံကာကွယ်ရေးဖွဲ့တွေကကြေးရွာတွေကိုကာကွယ်ယူပြီးတော့ဒီအကြမ်းဖက်လူရတွေကိုလုကင်နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကတော့ဆွဆွဲတုံ့ပြန်ထားပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တဲ့စကိုင်းတိုင်းဘက်ကကြေးရွာတချို့မီးရှို့ခံရတဲ့အကြောင်းမှာတော်တာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voe.permis.news ဖြစ်ပါတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ အခုဆက်ပြီးတော့ Chevron ကရောင်းမဲ့အစုရှယ်ယာတွေကိုစစ်ကောင်စီဘက်ကိုရောင်းမသွားဖို့တက်ကြွသူတွေတောင်းဆိုတဲ့အကြောင်းဆက်ပြီးတော့ပြပြပေးပါမယ်။ American Swan In Company Chevron ဟာမြန်မာပြည်တွင်ပိုင်ဆိုင်ထားတဲ့အစုရှယ်ယာတွေပြန်ရောင်းဖို့ရှိနေတာမို့ဒီပိုင်ဆိုင်မှုတွေစစ်အုပ်စုစီရောင်းမသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနီးမြုပ်နှံမှုကနေတစ်နှစ်ကိုအမေရိကန်ဒေါ်လာတန်150လောက်ရရှိနေတဲ့အတွက်ဒီအကျိုးအမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်ကောက်ယူပြီးအမေရိကန်ကုမ္ပဏီကိုဖိအားပေးလိုက်တာပါ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင်
။ယရနာတဘာဝတန်းငွေပိုက်လိုင်းရဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်တဲ့ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမယ့်မေလ25ရက်နေ့မှာ Chevron ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါ။ဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကChevron ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း2,000,000ရအောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတည်ရန်စာတအရေးတက်ကြွလှုပ်ရှားသူကိုရဲက VOA ကိုပြောပါတယ
်အခုတကယ်လို့ဒီ Chevron တို့တူတယ်လို့ဟိုခုပေးမဲ့တန်းတရာအတန်း150တန်းအမေရိကန်ဒေါ်လာတန်းရာခိုင်နှုန်းနေပေါ့လေနော်အဲ့တော့စက်ကောင်စုမပေးဘူးတဲ့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အလုံးတော်လိုင်းရာစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလိုလားတဲ့လူခွေလိုလားတဲ့အစုဖွဲ့တွေဒီအလုံးဝိုင်းဝန်းတောင်းဆိုကြတယ်ဒီကဒီကျွန်တော်ပြည်သူတွေဖိုင်တဲ့တန်းစားသားတွေဖြစ်တယ်ဒါတွေကိုသူတို့ဟိုပေးတယ်မပေးဘူးသူတို့ရဲ့တမိုင်းဖြစ်မယ်လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့တမိုင်းဖြစ်တယ်အော်အဲ့ဟာဒီသူတို့ပုံမှာပဲဆက်ရောက်မှုရှိမယ်ကျွန်တော်ပြည်သူတွေရဲ့တော်လှန်ရေးနဲ့တော်လှန်ရေးပုံမှာထားတဲ့စိတ်ဓာတ်နဲ့ပတ်သက်လို့တော့ကျွန်တော်တို့တန်လျာလုံးဝမရှိဘူးဘယ်သူကူကူမကူကူပြည်သူတွေစက်ထိုင်မှာပဲဒီတော်လှန်ရေးမှာပြက်ကူပြက်မယ်ဆိုကျွန်တော်အလုံးညွန်ကြည့်ပြီးသားဖြစ်တယ
်ရှာဗရွန်နဲ့စစ်တပ်ပိုင်အမိုဂျီအီးတို့ပူးပေါင်းလုပ်တဲ့ယရနာလုတ်ကွက်ကတဘာဝတန်းငွေတွေကိုထိုင်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါကနဦးမှာ Chevron Company ဟာယရနာသဘာဝတန်းငွေစီမံကိန်းမှာ128.16%ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ share တွေကို Chevron PTT နဲ့ AMOGE သုံးကုမ္ပဏီကခွဲယူခဲ့ကြတာပါအဲ့ဒီနောက်မှာ Chevron က 41.1% ရာခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါChevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ဘဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလို့ဆက်ပြောပါတယ်
။ဘောဘဘီနဲ့ပတ်သက်ပြီးသူတို့ဘယ်လောက်ပြီးမလဲဘယ်လိုပြီးမလဲဘယ်လိုထွက်ခွာမလဲဆိုတဲ့ဟာမျိုးတွေကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စတာတွေရဲ့မူလပိုင်ရှင်ဖြစ်တဲ့ကျွန်တော်သိခွင့်လည်းရှိတယ်။သိလည်းသိရမယ်သိခွင့်လည်းရှိတယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့ကဟိုဒီလိုဟိုဆက်ပြတ်တောင်းဆိုလှုပ်ရှားမှုတွေကျွန်တော်လှုပ်တာဖြစ်တယ်အဲ့တော့ဒီတန်းကျဆိုပေါဝန်ကျင်ပတ်စံပေါ်လीအဲ့ဒါနည်းတဲ့ပတ်စံမှမဟုတ်တာနော်ဒီတော်လှန်ရေးအတွက်ကိုကျွန်တော်တို့အများကြီးဟိုတည်ရောက်မှုရှိတယ်လို့ပြောချင်ပါတယ
်လက်မှတ်ပေါင်း2,000,000စုဆောင်းကောက်ယူထားတာကိုအခုလာမဲ့မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့သွေးစွန်းငွေအဖွဲ့ကပြောပါတယ်ပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီ၊ထိုင်းဆိုရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း250လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့စူးစမ်းနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အာဆီယံထိပ်သီးစည်းဝေးမတိုင်ခင်ရက်ပိုင်းအလိုမှာလဲမြန်မာအရဖက်အဖွဲ့အစည်း600ကျော်ကသမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လဲကန့်ညီလိုက်မယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါရှင်ဗုဒ္ဓမြတ်ရဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြွေမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်နေအောင်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင်
။ VOA American တန်ရဲ့ဗိုလ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885 line let meter 190 kHz 1505တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗိုလ်တပူးညရဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာတော့မိုးရသည်မှာသွေးလွန်တုပ်ကွေးယောဂါကာကွယ်ဖို့အကြောင်းပြောပြပေးထားပါရစေ။မြန်မာနိုင်ငံမှာမိုးရသည်တွေဝင်လာပြီဆိုရင်ကလေးတွေအတွက်အထူးသတိထားရမှာကသွေးလွန်တုပ်ကွေးယောဂါဖြစ်ပါတယ်။ချင်းကတဆင့်ကူးဆက်တတ်တာမို့ဒါကိုလည်းအထူးသတိထားကာကွယ်ဖို့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါရစေရှင်။
မိုးရသည်တွေကိုဝင်ရောက်လာတဲ့အချိန်မှာကလေးငယ်လေးတွေအတွက်သတိပြုရမယ့်ယောဂါတစ်ခုကတော့သွေးလွန်တုပ်ကွေးယောဂါဖြစ်ပါတယ်။သွေးလွန်တုပ်ကွေးယောဂါဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်ပြီးမိုးရသည်မှာအဖြစ်များတဲ့ယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်သတိပြုကာကွယ်ထားဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမအောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့မိုးရသည်ရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂါတွေနဲ့ပတ်သက်ပြီးတော့သတိထားကြယောဂါ၅မျိုးရှိပါတယ်။နံပါတ်၁ကတော့ဒီမိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းတာဒီရောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေတွေရာလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေရတယ်နောက်တစ်ခုကအစာအစာနဲ့ရေနဲ့နောက်တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြဲယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေးယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်နေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တုပ်ကွေးယောဂါတို့နော်ဒီယောဂါတွေကမိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအစ်စ်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရသည်မှာအစ်စ်ရောင်စစ်ကိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ်။
သွေးလွန်တုပ်ကွေးယောဂါဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်တာကြောင့်ဒီချိန်မှာရေသေးငယ်လေးတွေကိုချင်းကိုက်မခံရအောင်နီလန်းမျိုးစုံအသုံးပြုပြီးကာကွယ်ပေးထားကြရမှာပါ။အဲ့တဲ့အချိန်မှာချင်းအောင်အသုံးပြုဖို့လိုပြီးအင်ဂျီလက်ရှည်ပေါင်းမီရှည်တွေကိုလည်းဝစ်ဆင်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါရစေ
။ဒကူရေဒကာရအနေနဲ့တော့ဒီမိမိရဲ့ရင်သေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နော်လူအဝတ်စားနဲ့လွတ်နေတဲ့အရေးပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းမကိုက်စေးချင်မလာစေးချင်မနာစေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလဲအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တဲ့ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တုပ်ကိုဖြစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ
်သွေးလွန်တုပ်ကွေးယောဂါကူးဆက်ပြန့်နှံ့စေတဲ့ချင်ကြားဟာရေကြည်ရေတန်းမှာပေါက်ဖွားလေးရှိတာကြောင့်မိမိအိမ်တွင်အိမ်ပြင်နဲ့ရက်ွက်အတွင်းမှာချင်ပေါက်ဖွားနိုင်စေမဲ့နေရာတွေရှိရင်ရှင်းလင်းဖယ်ရှားထားသင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ
်မိုးရသည်မှာဆရာတို့ချင်နေရင်နေပေါ်များတာပေါ့နော်အဲ့တော့ချင်ထဲမှာမှာဆရာတို့ Aedes aegypti လို့ခေါ်တဲ့ရေကြည်ရေတန်းမှာပေါက်တဲ့ခြင်ကဒီသွေးလွန်တုပ်ကွေး virus ပိုးသေဆောင်ပါတယ်။ဒါကြောင့်မလို့သွေးလွန်တုပ်ကွေးယောဂါကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ခြင်ကြားပေါ့နော်။အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်။အဲ့တော့ကာကွယ်တဲ့နည်းကတော့ခြင်မရှိအောင်ကိုယ့်ပတ်ဝန်းကျင်မှာခြင်မရှိအောင်ပြုလုပ်ခြင်းကအဓိကဖြစ်ပါတယ်။နော်အဲ့ဒီခါကျတော့ဒီခြင်ပေါက်ဖွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတဲ့ပေါ့နော်။ရည်ရိုးဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ကစီစဉ်ထောင်ရဲထားပေးဖို့လိုပါတယ်ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီဘာလို့တာလဲဆိုရင်ချင်းပေါက်ပွားမှု မရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်။ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းလေးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ပြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပြစ်တာတို့နော်။တွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအဖြစ်ဆရာတို့ကချင်းမပေါက်အောင်ကာကွယ်ထားတယ်ပေါ့နော်။အဲ့တော့ချင်းပေါက်လာပြီဆိုရင်လည်းဆရာတို့ကဒီချင်းကြီးကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိရေကိုချင်းကိုအောင်းနိုင်တဲ့မှောင်မိုက်တဲ့နေရာမရှိရေဒီကောင်းလေတန်းရအောင်ဆောင်ရွက်ထားပေးရင်းနဲ့လိုအပ်လို့ရှိရင်ချင်းကိုဆရာတို့ဒီချင်းစည်းသုံးပြီးတော့နော်ခါခွဲတဲ့နည်းတွေကိုဆောင်ရွက်ပေးဖို့လိုပါတယ်ဒီသွေးလွန်တူကွေရအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်ခြေလက်မှာနီဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမ်းမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီဆက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တူကွေရဲ့ဟုတ်မဟုတ်စစ်ဆေးပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်မွေးရည်တွေကိုဝင်ရောက်လာတဲ့အချိန်မှာယနေ့ကလေးတွေမှာသွေးလွန်တူကွေယောဂကုသခံရဖို့အခွင့်အရေးများတာကြောင့်ကျွတင်သတိပြုကာဝယ်ထားကြဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American တန်ရဲ့ Radio နဲ့ရုပ်သံတင်ဆက်မှုတွေကို VOA မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဒေါက်တာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်ရှင်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥပမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းသင့်ပေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်Cystic Fibrosis အဆုတ်ရောင်ယောဂါ Cancer ယောဂါဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေးရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမသုံးရပါဘူး။နှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
VOA ရဲ့ဗိုလ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့တိုက်ရိုက်အတန်လှင့်ပေးနေပါတယ်။အခုဆက်ပြီးကိုရန်နိုင်ရဲ့အားစားကဏ္ဍမတိုင်ခင်မှာတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့အမေရိကန်သဘောထားနဲ့မြမအလားအလာအကြောင်းနားဆင်ရမှာပါ။မြမအကြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်အရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပေါင်မောက်ခမိမိဝင်းဘက်ကဆိုပါတယ်။အာနာသိန်းစစ်တပ်နဲ့ဖီဆန်ရေးအင်အားစုတို့ရဲ့လက်ရှိအခြေအနေကိုလည်းတစ်ချိန်ကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒူဘိုမူကြီးအငိမ့်စာမိမိဝင်းဘက်ကနှိုင်းရှင်ထားပါတယ်။အသေးစိတ်ကိုပေါင်မောက်ခဘက်နဲ့ဥကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဘမောကမီဝင်ဘက်ကနာဒီကနေ့ကြိုးစီကျင်တာကတော့ဥပိန်စိန်အစိုးရတက်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံမှန်တစ်ခုကြီးကတော့ချင်ပါတယ်ဆိုအဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံမှန်မျိုးစီးကြတယ်လဲအခုတော့ပြတ်တော့ပြီပေါ့နော်အဲ့ဒါဟုတ်
ကဲ့ရှင့်
ဟိုမြန်မာနိုင်ငံပေါ့နော်ဒီမိုကရေစီ transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီတရားကြီးကခဏခဏပြောတယ်ဒီဥစ္စာ training training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးနောက်ပြီးတော့ civil military relation you know the democratic government out my boy no system တစ်ခုအောက်မှာ civil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရတာ
အဲ့ဒီဆက်ဆံရဘူးပြတ်သွားပြီပေါ့နော်အနာသိမင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေ sanction လောက်ထားလိုက်ညီမစစ်တပ်က
အခုရုရှားကယူကရိန်းကိုတိုက်တော်ပြဲနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသတ်ထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအဆန်းဝေးသွားတယ်လို့ပြောလို့ရပါတယ်။
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်နေတယ်လို့ဖန်ဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ်
။အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွမ်းဆောင်မှုတွေဟာဖိတ်ချရမှုမရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲလိုက်ဆယ်။ဟုတ
်ကဲ့ကျမတို့ဒီသမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုသူတို့အဓိကသုံးချက်ပါလေ။အဓိကတုံးတဲ့အဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အတ္တိဆိုင်ရာကဖြစ်အားအနောက်ခုနောက်သုံးချက်မြောက်ကကျတော့ defection defection ဟိုလေစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာအတ္တိဆိုင်ရာရဲ့ဖြစ်အားအရင်ကြီးကြီးတယ် and အဲ့ဒီဥစ္စာကိုအတွက်ကြောင့်လဲ US ကဒီဘက်ကနေပြောပေါ့နော်ဥစ္စာကိုပြီးတော့ဒီဘလူးနီးနဲ့ဖြစ်အားပေးရမယ်ဆိုတာဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟို number diplomatic ပေါ့နော်ဟိုဝင်နေတဲ့ ASEAN တို့နဲ့ဝင်နေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လဲဒီဖြစ်အားကအများကြီးရှိလာတာ
ဆိုခုနကဒီမျိုးရဲ့တုံးချက်မှာပြည်သူတွေရဲ့ဆန့်ကျင်ဥကြောင်းမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင်းမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစာမျက်နှာတောက်နဲ့ညီးပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လားလူတွေကညီးတွားကြတဲ့အဲ့ဒီကိစ္စကိုအဲ့ဒါပိုပြီးလုံတင်တယ်ဖီအားပိုပြီးပြင်းတယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အဲ့ဒီကိစ္စကိုကြည့်နေတာပါအထူးသဖြင့်စီဝါရချင်းတန်ခပ်ပြီးဆိုရနေမှာရေနံတို့ပါလို့ဆိုရင်သူကမပိတ်ဆို့ဘူးဖြစ်နေတယ
်တော်ဆန်ကျင်က US State Department ကနောက်ထပ် sanction တစ်ထုတ်ထပ်လာပြန်ပြီဆိုတော့အဲ့ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့ဥစ္စာလေသူတို့ထိပေါ်ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေနံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector good မစင်းလာရင်လည်းလုံးလိုက်မယ်ဆိုလို့ရှိရင်တန်တမာနဲ့ပတ်သက်တဲ့အထီအားနဲ့မှာကြွားပြီးတော့ညှိနိုင်တယ် right ဆိုတော့အဲဒါကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွေးနွေးပြီးတော့လုပ်ဆရာတွေလိုအပ်တယ်လို့ကျွန်တော်တွေးမိတယ
်ဟာဒီမဲ့လေတစ်ခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ထရီတွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ဒီနာဘယ်ကရရာပူပြီးလိုအပ်နေတဲ့သဘောသလိုလုံးငါဆိုရင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဆော်ဒီအရေဗျအပါအဝင်ပေါ့လေမီဒလ်အစ်နိုင်ငံတွေကိုသူကရေနံပူပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားရတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံကိုဘာပဲပြောပြောသူကပူပြီးလိုအပ်နေလို့များသူလက်ပိုက်ကြည့်နေဥမှာတူကြောက်ဘူး
တက်ကတော့ကျမအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာရေးပြည်ပြည်ဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးကြိုးစားဆိုတော့အဲ့ဒါတွေ့နေတယ်လို့ကျမထင်ပါတယ်ဟုတ်
တယ်ဆိုတော့မိမိပြောတဲ့အချက်၃ချက်ထဲမှာ
စံပြမှုပြဲနောက်ပြီးကြီးပတ်ဖြစ်ရဲနောက်နံပါတ်3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတယ် perfection ဆိုစစ်တမ်းအီလစ်ဆိုတော့ကျွန်တော်နားလည်တာဥပမာဖိလစ်ပိန်းမှာဖြစ်တဲ့ feature မျိုးလားရမ်မော့စ်တို့အွန်ရီလေးတို့မာကိုဆောင်ကသူ defect လုပ်လိုက်တယ်ဒီဘက်ကိုဗက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာ out infection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောတယ်အထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမအမျိုးမျိုးကြောင့်မထွက်နိုင်လို့တာညင်နေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရအောင်မလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကျတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီ elite တွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကအဲ့ဖမ်းနေလို့ကျွန်မခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့ဒီခုလုံးပြန်ပြီးကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကတော်တော်များများတမိုင်းနဲ့ပြန်ဆက်တခါမှမတွေ့ဘူးရဲ့ level ပေါ့နော်ဖြစ်လာပြီလို့ကြည့်လို့ရတယ
်ဟုတ်ကဲ့မိမိကိုယ်တိုင်တမဟာပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်တို့ကတော့ပြပြ lecture ပေးတယ်ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီ democracyအချင်းကိုအောင်မှနေရတဲ့တမရတခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင
်ဗျ။အဲဟုတ်တယ်ကျွန်မသွားတင်တဲ့အခါမှာပေါ့နော်ကျွန်မကတော့ Lieutenant Colonel နဲ့အများတော်အချင်းကျွန်မအချင်းတွေ့အဲ့ဒီမှာကျတော့သူတို့ကအဲ့တုန်းကအများကြီး expectation ရှိတယ် expectation ဆိုတော့ဟုတ်ကဲ့ပြောလင်းတဲ့အများကြီးသူတို့မှရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အဲ့ဒီတော့ကလေကျမလှုပ်တဲ့အခါမှာဒီကဘာလုံးကလေမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနဲ့နည်းနည်းအချင်းကြီးရပါဘာလို့ဆိုလို့စစ်တပ်ကိုနိုင်ကဒီ democratic transition ကိုလုတ်ပြလိုက်တယ်ဆိုတော့လေလူတွေကတခါရဲ့အရန်နဲ့အံ့ဩပြီးတော့သူတို့လက်ခံရတယ်ပေါ့နော်တော်တော်ကျိုးစိုးကြရဲကျိုးစိုးအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲ့သူတို့ကိုလုံးဝဟိုလူစိုးလူမျိုးထင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြရဲဟုတ်တယ်အဲ့ဒီတခါရဲ့ထိုးကြပါတာပေါ့နော်ဆိုတော့ကျမတခါလေးကျရင်ကျမစိတ်ထဲမှာလည်းတခါလေးကျရင်အဲ့ဒီစစ်ဘိုလ်ကြီးရဲ့ကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့မြင်မိတယ်သူတို့အဲ့ဒီချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရန်နဲ့ excited အဲ့ဒီချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးဆိုတော့ဒီခါရဲ့ဟိုနည်းနဲ့အဝီစီတဲ့ဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တခါလေးကြလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လုံးလုံးရမှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမန်တော်ရဲ့ဝန်ထမ်းတွေကသူတို့မချေနှက်ကြဘူးသူတို့ဘဝကျင်းကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကလေးကျွန်မကဒီ
interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့မှာအလုံးတလားတော့အများကြီးလည်းမရှိတော့ဘူးဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပါเนาะတကယ်လို့အပြည့်စုံရှိမယ်ဆိုရင်လူ100ရှိရတယ်အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်အဲ့ရှိတဲ့150တွေမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready เนาะ combat ready ရှိဆို85ရောက်လောက်ပဲရှိတော့တယ်ဆိုတိုက်ရင်တစ်ခုမှာအဲ့ရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့เนาะလုံးဝ fight မလုပ်ချင်တော့ဘူးတချို့တွေကြတော့အရန်အသက်ကြီးနေပြီဟိုဆိုပါတော့စာကျင်နေပါလေနော်သူတို့တက်တက်လုံးကလည်းစစ်တက်ထင်ပါပဲသူတို့လာတော့ဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူရဲ့နောက်ပြီးတချို့တွေကတော့လည်းသူတို့မိသားစုတွေပေါ့ဟုတ်တယ်မလားအခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကန်နာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းဟိုနည်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တက်ကသူတို့ဘာလဲချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistic ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်ကဲ့
နောက်တစ်ခုလည်းကျွန်တော်မြင်ချင်ပါလက်နက်ကင်ပြီးတော့ဖြန်ဆန်နေရတဲ့ EAO တွေနဲ့အခု PDF တွေ
သူတို့ရဲ့သင်ရောတော့ဒါစီးကျွန်းနေတဲ့ပုံစံကြောင့်လည်းဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညွန့်မှုသူတို့ရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလိုဆိုသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်ရယ်ဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့မတွေ့ဘူးဆိုတော့လုပ်နိုင်မယ်လို့ကျမသုံးသပ်သိက
ကြောစံသားရဲ့မြမအေးအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရအောင်ပါ။အခုတစ်ပတ်အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Frida Salem အကြောင်းကိုကိုရန်နိုင်ကပြောပြပေးထားပါတယ်ရှင်။
ဒါကတော့အီဂျစ်နိုင်ငံက Empower ဘောလုံးအကယ်ဒမီဖြစ်ပါတယ်ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါEmpower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီဘောလုံး Academy ကိုဘာကြောင့်လို့ဖြစ်တာပါလဲ။ဒီဘောလုံး Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီဘောလုံး Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တန်းကျောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုက္ကရာကြံ့ခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتس سنه ني ايوه ما بولون سا بي كزاه كده با بتما رونغا رو وادنا ايا ابيو كزاه ده با ده بيمه ناو باي ما رو جماعه بولون كزاه يارا كو تچا هاري تو بو جايت ده سورا تي لا بي ايري ناو باي غا سا بولون دما فيت فو جو وان كده با بتما رو جماعه جاو غا اتين ما سا بي كزاه كده بيرو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ
كره القدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တဦးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي تغيرت للاحسن
ကျမဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Volun Academy ကို American Britain Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ထယ်လော်တော်ရီပပ်ဘလစ်ကန်အမတ်များရဲ့ခေါင်းဆောင်မစ်မက်ကော်နယ်ကအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမနေ့ကလွှတ်တော်မှာတွေ့ဆုံပါတယ်။ခုလိုလက်ခံတွေ့ဆုံရတဲ့အတွက်မစ္စတာမစ်မက်ကော်နယ်ကဝမ်းသာပါကြောင်းတွစ်တာမှာပြောပါတယ်။အဲ့လိုတွေ့ဆုံရမှာစစ်ကောင်စီကိုစန့်ကျင်နေကြတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့မစ်မက်ကော်နယ်ကသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာပါစစ်ကောင်စီကဆက်လက်လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်ဆင်ရေးတွေကို Mr. Mitch McConnell နဲ့ဆွေးနွေးခဲ့ကြတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာကိုတွေ့ရပါတယ်တောင်ကိုရီးယားနိုင်ငံရဲ့အာဏာရှင်စန့်ကျင်ရေးမေ18အောက်မေပွဲနေ့မှာဂွန်ဂျူလူခွင့်ရေးစုကိုဒေါက်တာစင်ဒီယာမောင်ကိုဒေါက်တာစင်ဒီယာမောင်ကိုဂွန်ဂျူပြည်သူ့ရင်မြစ်မှာဒီကနေ့ချီးမြှင့်လိုက်ပါတယ်ဒေါက်တာစင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်တွေလည်းဖြစ်ကြောင်းနဲ့ဒီမိုကရေစီအရေးလူအခွင့်အရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများအပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကသတင်းထုတ်ပြန်ရမှာပြောခဲ့ပါတယ်။ဒီပွဲမှာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုဓာတ်ပုံတွေကိုပြသထားပါတယ်။ဒီပွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ကားတော်တချို့ကိုရီးယားနိုင်ငံရောက် ABSDF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဂျန်စီလို့သူတို့ကိုသူတို့ခေါ်ကြတဲ့မြန်မာလူငယ်တို့ဟာအဓိကကြပြီးအရှေ့တောင်အာရှဂျန်စီတွေရဲ့ PR ကမြန်မာအကြက်တဲတစ်ခုရဖို့အထောက်ကူတဲ့ထောက်ကူနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်။သံအမတ်ကြီးကစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုဝေဖန်ပြောဆိုသွားပြီးမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ကထောက်ခံကြောင်းပြည်သူလူထုကိုမထိခိုက်စေဘဲစစ်ကောင်စီကိုပြစ်မှတ်ထားအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောသွားပါတယ်။
မရီယိုဘိုမျိုးဟာရုရှားလက်ထက်ကိုအင်ကာနေမှာလုံးဝကျလူနီနီဖြစ်နေရှိနေပြီးနောက်ဆုံးခုခံနေခဲ့တဲ့တမ်မနီစစ်ရုံးကနေယူကရိန်းတပ်သားတွေရာချီဆုတ်ခွာခဲ့ကြပြီးဖြစ်ပါတယ်။ရုရှားကလက်နက်ချတာလို့ပြောပြီးယူကရိန်းကတော့သူတို့ရဲ့အထူးတာဝန်ပေးဆောင်သွားပြီလို့ပြောပါတယ်။ဗုဒ္ဓဘုရားရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့Nelson Loops နဲ့ PJ Elias တို့ဖြစ်ပါတယ်ဗို BOA ကိုနားတော်တာဆင် गे ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအနီးခတ်သိမ်းကင်းငြိမ်းပြီးတော့လူရဆန္ဒပြပါစေရှင်ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.